Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးအတွက်စုံစမ်းနေတဲ့အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့အထောက်အထားတွေလာပြီးထွက်ဆိုဖို့အတွက်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုဆင့်ခေါ်လိုက်ပါတယ်အိန္ဒိယနဲ့ပါကစ္စတန်တို့ကြားနျူကလ িয়ার စစ်ပွဲမဖြစ်ရအောင်ဆောင်ရွက်ပေးဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကကုလသမဂ္ဂမှာပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါပြီအခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အခုကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့မင်ကိုမပြောခင်မှာတခြားနိုင်ငံကကိုယ်စားလှယ်တွေကလည်းမြန်မာပြည်ရဲ့အကြောင်းကိုပြောခဲ့ကြပြီးဒီအထက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာက
Today I would like to reiterate some of the proposals. First, Myanmar must manifest clear political will supported by concrete actions
Rohingya တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်လို့ပြောသွားတာကိုနားဆင်ရဖို့ရှိသလို Bangladesh ကနေမြန်မာပြည်ကို Rohingya တွေဘာကြောင့်မပြောင်းချင်ကြတာလဲသူတို့ဘာတွေမျှော်လင့်နေကြသလဲဆိုတာကိုလည်းနားဆင်ရမှာဖြစ်သလို Africa တိုက်ကအာဂရိလိုက်စားမှုတွေအကြောင်းပြောင်မြောက်တဲ့စကားလုံးတွေတုံးပြီးတော့ပြောဆိုနေကြတဲ့သတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
American သမ္မတ Donald Trump ပေါ်မှာတရားစွဲဆိုနိုင်ရေးအတွက်စုံစမ်းနေတဲ့ American အောက်လွှတ်တော်က Ukraine နဲ့ပတ်သက်တဲ့အထောက်အထားတွေကိုလာပြီးတော့ထွက်ဆိုဖို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ3ခုတို့ရဲ့အကြီးအကဲတွေက Mike Pompeo ကိုဒီအထောက်အထားတွေလာပြီးတင်ပြဖို့အတွက်အချိန်တစ်ပတ်ပေးထားပြီးနောက်နိုင်ငံခြားရေးအရာရှိကြီး9ဦးကိုလည်းလာရောက်ပြီးတက်တည်ခံဖို့အတွက်သတင်းနှစ်ပတ်အချိန်ပေးထားပါတယ်2020ပြည့်ရွေးကောက်ပွဲမှာယူကရိန်းဝင်ရဆွတ်ဖက်အောင်ဖိအားပေးခဲ့ပြီးတော့ရုရှားကျူးကျော်မှုကိုဒဏ်ပြန်နိုင်အောင်အတွက်ယူကရိန်းကိုလုံခြုံရေးအထောက်ပံ့တွေမပေးဘဲထားခဲ့တဲ့အတွက်သမ္မတထရမ့်ဟာအမေရိကန်အမျိုးသားလုံခြုံရေးကိုဘယ်အတိုင်းတာထိအန္တရာယ်ကျရောက်စေတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်လို့အောက်လွှတ်တော်ရေးရာကော်မတီတွေကပြောပါတယ်သတင်းပေးတဦးရဲ့ဖွင့်ထုတ်ချက်ပေါ်မှာအခြေခံပြီးတော့စုံစမ်းစစ်ဆေးမှုကစတင်လာတာလည်းဖြစ်ပါတယ်တောက်ကြနေအစောပိုင်းကတော့အောက်လွှတ်တော်ကြားနာမှုတစ်ခုမှာသူ့ကိုလွဲမားစွာကိုစားပြုခဲ့တယ်ဆိုရဲထောက်လိုင်းရေးကော်မတီအကြီးအကဲဒီမိုကရက်အမတ်အဒမ်ရှ်ကယာရုကနှုတ်ထွက်ဖို့အတွက်သမ္မတထရမ့်ကတောင်းဆိုခဲ့ပါတယ
်သမ္မတထရမ့်အစိုးရဟာတရုတ်ကုမ္ပဏီတွေကို American Stock Exchange ဈေးကွက်မှာမှတ်ပုံတင်ထားတဲ့ဈေးကနေထုတ်ပယ်ပြဖို့စဉ်းစားနေတယ်လို့သတင်းတွေကဆိုပါတယ်ဒါတရုတ်နိုင်ငံအတွင်းမှာ American တို့ရဲ့ယင်းနှမြုံနှံမှုတွေကိုကန့်သတ်ဖို့နီလန်တရက်ဖြစ်နေပါတယ်ဒီသတင်းကို Bloomberg News သတင်းဌာနကပထမဆုံးကြေညာခဲ့တာပါတရုတ်ကုမ္ပဏီတွေကိုဒီလို American Stock Exchange ဈေးကွက်မှတ်ပုံတင်ထားတဲ့ဈေးကနေထုတ်ပယ်ပြမယ်ဆိုရင်ကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံအကြဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုပုံမပြင်းထန်လာစေပါလိမ့်မယ်ဒီလို Stock Exchange ဈေးကွက်ကထုတ်ပယ်မဲ့ကိစ္စဟာတရုတ်နိုင်ငံအတွင်း American ယင်းနှမြုံနှံမှုတွေကိုကန့်သတ်ဖို့ American အစိုးရကလှုပ်ဆောင်နေမှုရဲ့အစိတ်အပိုင်းတစ်ခုသာဖြစ်ပါတယ်ဒါအပြင် American Stock ညွန်တွေမှာပါဝင်နေတဲ့တရုတ်ကုမ္ပဏီတွေအပေါ်ကန့်သတ်မှုတွေလုပ်ဖို့လဲနီလန်တွေကို American အစိုးရတာဝန်ရှိသူတွေကရှာဖွေနေကြပါတယ်တရုတ်ကုမ္ပဏီတွေကို American Stock Exchange ဈေးကွက်မှတ်ပုံတင်ထားတဲ့ဈေးကနေဘယ်လိုလှုပ်ထုပ်လုပ်နည်းနဲ့ထုတ်ပြမလဲဆိုတာကိုတော့မဆုံးဖြတ်ရသေးပါဘူးဘယ်လိုအစီအစဉ်နဲ့ဘယ်လိုလုပ်သမ္မတ Trump အတည်ပြုဖို့လိုပါတယ်ဒီသတင်းဟာ American နဲ့တရုတ်တို့အကြားကုန်သွယ်ရေးဆွေးနွေးပွဲတွေကို October 10ရက်နေ့မှာပြန်လည်စတင်ဖို့ရှိနေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ် American နဲ့တရုတ်နိုင်ငံအကြားဘီလီယံနဲ့ချီတဲ့သွင်းကုန်ကုန်စီးကျနေတာကိုအပြန်အလှန်လုပ်နေကြကြတာပါအခုနောက်ဆုံးထပ်ပေါ်လာတဲ့သတင်းပေါ်မှာတော့အင်ဖြူရောကအခုထိပါဝေပန်ကျမမပေးသေးပါဘူ
းတစ်နှစ်ကျော်ကျော်နိုင်ငံရေးအငင်းပွားခဲ့ပြီးတော့နောက်မှာနေဆက်ဖြတ်ကျော်လာရောက်သူတွေကိုတားဆီးရေးမူဝါဒနဲ့ဒတိုင်းဒစိတ်တစ်ပိုင်းတိဆောက်ရေးအတွက်ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကပြန်ပြီးတော့အသက်သွင်းလိုက်ပါတယ်အခုလိုနေဆက်လုံခြုံရေးကိုတိုးမြှင့်ပြီးဆောင်ရွက်သွားမယ်ဆိုတဲ့ဂရိနဲ့ပဲလာမယ့်နှစ်ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်သူကမျှော်လင့်နေတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားရုံးတွေနဲ့ Congress လွှတ်တော်မှာရှေ့မတိုးနိုင်ပေမဲ့အခုတော့တောင်ပိုင်း Mexico နယ်စပ်ကလူဝင်မှုကြီးကြပ်ရေးအခြေအနေဟာသူဖြစ်စေခြင်းနဲ့အတိုင်းဖြစ်လာတာတွေ့ရပြီးတော့သူ့ကိုဝေဖန်သူတချို့အ Shock ပေးသွားပြီလို့သမ္မတ Trump ကပြောကြားလိုက်ပါတယ်2018ခုနှစ်ကစပြီးတိဆောက်ခဲ့တဲ့နယ်စပ်တစ်တိုင်းကို နောက်နှစ်ကုန်မှာကီလိုမီတာ600ကျော်အထိတိုးချဲ့မယ်တိုးချဲ့ပြီးတော့တိဆောက်ဖို့အတွက်ရည်ရွယ်တယ်လို့အစိုးရအခင်အစီရင်ခံစာထဲမှာဖော်ပြထားတာပါတချိန်ထဲမှာပဲမက္ကဆီကိုနယ်စပ်မှာဖမ်းဆီးထိန်းသိမ်းခံရသူအရေးအတွက်ကလည်း56ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးလှုပ်ဆောင်ချက်ဟာတရားဥပဒေအရစိန်ခေါ်မှုတွေအများအပြားကြုံခဲ့ရပေမဲ့တတရနိုင်ငံတစ်ခုစီကိုခိုလုံခွင့်မတောင်းခံမဲနဲ့အမေရိကန်ပြည်ထောင်စုကိုတိုက်ရိုက်ဝင်လာသူတွေကိုလက်မခံဘူးဆိုတဲ့သူ့ရဲ့မူဝါဒကိုတော့တရားရုံးချုပ်ကနေယာယီလက်ခံထားပါတယ်
အီရန်နိုင်ငံရဲ့စစ်ဆေးဆွေးနွေးပွဲတွေလုပ်ဖို့အတွက်တန်ခတ်အရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းပေးမယ်လို့သူဘယ်တော့မှမပြောခဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်သမ္မတဟာဆန်ရူဟာနီရဲ့မကြသေးခင်ကပြောကြားချက်အပေါ်မှာတုံ့ပြန်ပြောကြားညှင်းဆိုခဲ့တာဖြစ်ပါတယ်။သမ္မတနှစ်ဦးတွေ့ဆုံမှုအတွက်တန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းစေဖို့အီရန်ကလိုလားခဲ့တာဖြစ်ပေမဲ့မရုတ်သိမ်းပေးနိုင်ကြောင်းသမ္မတထရမ့်ကတောက်ကြနေက Twitter မှာရေးသားခဲ့ပါတယ်။ဒီကနေ့အစောပိုင်းမှာအီရန်သမ္မတရူဟာနီကအမေရိကန်အနေနဲ့ပိတ်ဆို့မှုနဲ့တွေ့ဆုံဖို့ကိစ္စအရှော့တင်လို့ဖို့ကမ်းလှမ်းခဲ့ပြီးဒီကိစ္စကိုစဉ်းစားနေစေဖြစ်တယ်လို့ပြောခဲ့ပါတယ်။အမေရိကန်တို့အနေနဲ့တန်ခတ်ပိတ်ဆို့မှုတွေအားလုံးကိုရုတ်သိမ်းပစ်မယ်လို့ရှင်းရှင်းလင်းလင်းထုတ်ပေါ်ပြောကြားကြောင်းနယူးယောက်ကလုတ်သမဂ္ဂအထွေထွေညီလာခံကပြန်ရောက်မှသူကပြောဆိုခဲ့တာပါ။ရူဟာနီရဲ့တရားဝင် website မှာလည်းဂျာမနီနဲ့ဗြိတိန်နိုင်ငံကဝန်ကြီးချုပ်တွေနဲ့ပြင်သစ်သမ္မတတို့အားလုံးနယူးယောက်မြို့မှာရှိခဲ့ကြောင်းသူတို့အားလုံးဟာအီရန်အမေရိကန်ဆွေးနွေးပွဲလုပ်ဖို့အခိုင်အမာတောင်းဆိုခဲ့ပြီးအမေရိကန်ကလည်းပိတ်ဆို့တန်ခတ်မှုတွေရုတ်သိမ်းပစ်မယ်လို့ပြောခဲ့ကြောင်းဖော်ပြရေးသားထားခဲ့ပါတယ်။ရူဟာနီအနေနဲ့သမ္မတထရမ့်ကိုတုံ့အားပေးနိုင်မယ်လို့မျှော်လင့်ပုံရကြောင်းအမေရိကန်ဘက်ကတော့တွေးဆဆွေးနွေးရေးအတွက်တန်ခတ်မှုကိုရုတ်သိမ်းပေးဖို့ကဖြစ်နိုင်ပွဲမရှိကြောင်း Middle East Institute ကအီရန်အရေးကျွမ်းကျင်သူ Alex Vatanga ကပြောပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ไฮโดมีเตอร์40กิโลเฮิรตซ์9133ไฮโดมีเตอร์51กิโลเฮิรตซ์5805เนี่ยไฮโดมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American ပြည်တော်စုပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်တော်နိုင်ငံချိုင်းဝန်ကြီး Mary Rice ဟာစက်တဘာ29ရက်ကနေအောက်တိုဘာ4ရက်နေ့ထိထိုင်းနဲ့မြန်မာနိုင်ငံတို့ကိုသွားရောက်မှာဖြစ်ပါတယ်။တထဝန်ကြီး Rice ဟာ Wisely Call အရှိတောင်အာရှလူငယ်ခေါင်းဆောင်မှုထိပ်သီးစည်းဝေးပွဲယဉ်ကျေးမှုထိန်းသိမ်းရေးဆရာရန်ပုံငွေအဖွဲ့နဲ့ရန်ကုန်မြို့ American တန်ယုံယဉ်ကျေးမှုဌာန American Center တို့ရဲ့အခမ်းအနားတွေကိုလည်းတက်ရောက်မှာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံမှာ American Center နဲ့ Manila Jefferson Center တို့ပူးတွဲပြီးပြုလုပ်မယ်မြန်မာနိုင်ငံရွေးကောက်ပွဲနဲ့ Democracy အရေးပါပုံအစီအစဉ်မှာလည်းအဖွဲ့မင်ကွန်ပြောကြားဖို့ရှိပါတယ်ဒီနောက်မှာ Wisely နဲ့ American Center တို့ရဲ့ယဉ်ကျေးမှုအစီအစဉ်တွေကိုတက်ရောက်ပြီးတော့သူ့ရဲ့ခီးစဉ်ကိုအဆုံးသတ်မှာလည်းဖြစ်ပါတယ်
မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖျက်ကူးဖို့ကြိုးစားခဲ့တဲ့ရိုဟင်ဂျာဒုက္ခသည်2ဦးဟာဘင်္ဂလားဒေ့ရှ်နယ်ခြေစောင်းတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်တေဆုံသွားခဲ့ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတောက်ကြနေကပြောကြားခဲ့ပါတယ်။အင်ဒီဂျင်မြန်မာနိုင်ငံဘက်ကဖိနှိပ်မှုတွေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေအဖြစ်နေထိုင်သူရိုဟင်ဂျာ93,000ကျော်ရှိနေရမှာဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နယ်ခြေကနေပင်လာပင်လေအော်တဲကကျွန်းတကျွန်းစီကိုပြောင်းရွှေ့ပေးဖို့လိုလားနေကြတာပါမြို့စီမောင်ခိုရောက်ဝမှုကြောင့်ဥပဒေစိုးမိုးရေးရွရင်းလာတာနဲ့မုတ်တုံရာသီကိုအကြောင်းပြပြီးဒုက္ခသည်တွေကိုနေရာရှေ့ပြောင်းစေချင်တာဖြစ်ပါတယ်ရိုဟင်ဂျာအဖွဲ့တစ်ဖွဲ့ဟာမော်တပုတ်ဒဇင်းနဲ့မြစ်ကိုဖြတ်ကျော်ဝင်ရောက်လာစဉ်အဖမ်းခံဖို့ပြောတာကိုလက်မခံဘဲတနက်နဲ့ပြစ်ခတ်ခဲ့တယ်လို့ Danef ကဘင်္ဂလားဒေ့ရှ်နယ်ခြေစောင်းတပ်ဖွဲ့မှမိုဟာမက်ဖိုင်ဇာဟာဆန်ခန်းကပြောပါရယ်အပြန်အလှန်ဖြစ်ခဲ့မှုဖြစ်ပွားပြီးတဲ့နောက်တနက်တန်ရံနဲ့လဲကျနေတဲ့နှစ်ဦးနဲ့တူဦးကအခင်းဖြစ်ပွားရနေရမှာတည်ဆုံးခဲ့ပြီးနောက်တူဦးကတည်ဆုံးစေယုံမှာတည်ဆုံးခဲ့ကြောင်းလည်းသူကပြောပါရယ်ဇန်နဝါရီကနေပြီးတော့အခုအထိဥပဒေစိုးမိုးရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ခဲ့မှုကြောင်းတည်ဆုံးသူရိုဟင်ဂျာ44ဦးရှိကြောင်းအလုံးဟာမူးယစ်မှုလူရဲမှုလူမောင်ခိုမှုနဲ့လက်နက်အမောင်ခိုရောင်းချမှုတွေနဲ့ဆက်ဆက်နေကြောင်းလည်းရဲရရှိတူဦးဖြစ်တဲ့အက်ဘောဟော့စတင်ကပြောပါရယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရွားကလက်ခံခြင်းမရှိပါဘူ
းနှစ်နိုင်ငံကြားမှာနျူကလ িয়ার စစ်ပွဲဖြစ်မဲ့အရေးကိုဟန်တားချဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ကက်ရှမီးယားမှာလူမစုရညမထွက်အမိန့်ကိုရုပ်သိမ်းလိုက်ရင်သွေးချောင်းစီးလာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့5ရက်နေ့ကစပြီးတော့အိန္ဒိယအစိုးရကသူတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားဘက်အချမ်းမှာကာဖျူးအမိန့်ထုတ်ထားပြီးတော့အဆက်အသွယ်တွေဖျက်တောက်ပြီးမှောင်ချထားတာဖြစ်ပါတယ်အိန္ဒိယအစိုးရကဂျမ္မူးနဲ့ကက်ရှမီးယားကိုဖွဲ့စည်းပုံအရပြည့်ရထားတဲ့အထူးအဆင့်အတန်းကိုရုတ်သိမ်းလိုက်တဲ့အတွက်မွတ်စလင်အများစုနေထိုင်ရအဲ့ဒီဒေသရဲ့အခြေအနေဟာ တနည်းတခြားဆိုးဝါးလာနေပြီးတော့အိန္ဒိယပါကစ္စတန်နှစ်နိုင်ငံချမ်းမှာတင်းမာမှုတွေမြန်မာလာစေခဲ့တာဖြစ်ပါတယ်။တခုခုဖြစ်ခဲ့ရင်တော့အကောင်းဆုံးကိုမျှော်လင့်ထားပေမဲ့အဆိုးဆုံးတက်ကိုတော့ပြင်ဆင်ထားကြပါလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ကက်ရှမီးယားကိစ္စဟာပါကစ္စတန်နဲ့နှစ်နိုင်ငံဆန်ရပြဿနာလို့အိန္ဒိယဘက်ကခံယူထားပေမဲ့ဆွေးနွေးညှိနှိုင်းမဲ့ကိစ္စကိုတော့ငြင်းဆန်ထားပါတယ
်။ Chatta Brinic ကလီဘီယားနိုင်ငံအထက်မြန်မာအမေရိကန်တို့ရဲ့လေကြောင်းတိုက်ခတ်မှုတစ်ခုကြောင့် Islamic State တိုက်ခတ်ရေးသမား18ဦးသေဆုံးသွားကြောင်း Africa တိုက်ဆိုင်ရာ American တပ်ဌာနချုပ် AFRICOM ကကြေညာခဲ့ပါတယ်။အခုတိုက်ခတ်မှုကအမေရိကန်တပ်ဖွဲ့တွေကလီဘီယားနိုင်ငံမာဇူတ်မြို့အနောက်တောင်ဘက်မှာရှိတဲ့အကြမ်းဖက်အဖွဲ့ဖွဲ့တွေပေါ်ဒီလအတွင်းတတိယအကြိမ်မြောက်လေကြောင်းကတိုက်ခတ်မှုဖြစ်ပါတယ်။အင်ကာနေကတိုက်ခတ်မှုမှာတော့ IS သွေးကြ12ဦးသေဆုံးခဲ့ပြီးနောက်တစ်ခုမှာတော့10ဦးသေဆုံးခဲ့တယ်လို့ AFRICOM ကပြောပါတယ်။လီဘီယားအစိုးရနဲ့ညှိနှိုင်းပြီးအခုလိုတိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးအပြစ်မဲ့လီဘီယားပြည်သူတွေကိုအနေရပြုမဲ့အကြမ်းဖက်သမားတွေလီဘီယားနယ်မြေထဲမခိုးလုံနိုင်ဖို့အခုလိုတိုက်ခိုက်ခဲ့တာလို့ American ရေတပ်ဗိုလ်ချုပ် Hedy Buck ကပြောပါတယ်။လီဘီယားနိုင်ငံအတွင်းလုံခြုံရေးအခြေအနေရုံရင်းပျက်စီးနေတာဟာ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြတွေလီဘီယားနိုင်ငံတောင်ပိုင်းကအုပ်ချုပ်မှုကင်းမဲ့တဲ့ဒေသတွေအတွင်းဝင်ရောက်နိုင်စေခဲ့ပါတယ်။လီဘီယားအစိုးရလက်အောက်ခံတပ်ဖွဲ့တွေနဲ့လီဘီယားမျိုးသားစစ်တပ်ကောင်းဆောင် Khalifa Haftar ရဲ့တပ်တွေကြားတိုက်ခိုက်မှုတွေဖြစ်ပေါ်နေခဲ့ပြီးတိုက်ပွဲတွေကြောင်းမြို့တော် Triple မြို့နဲ့အနီးအနားမြို့တွေမှာလူရာပေါင်းများစွာတည်ဆုံခဲ့ရပါတယ်။မကြသေးခင်ကလတွေအတွက်မှာလေပြအရက်သားနဲ့စစ်သားတွေတိုက်ခိုက်တပ်ဖြတ်ခံခဲ့ရမှာ IS အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်ပြုတ်သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလထွေထွေညီလာခံဘက်ကမြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုစက်တိုက်နားဆင်ကြရမှာဖြစ်ပါတယ်။မကြခင်မှာမြန်မာကိုယ်စားလှယ်ဖွဲ့တက်ရောက်မိန့်ခွန်းပြောဖို့ရှိတဲ့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုသတင်းယူဖို့ voa.wine.da ကိုကြကြော်သိမ့်နဲ့ကိုဝင်းခန့်မောင်တို့ရောက်နေကြပါတယ်။ဒီမတိုင်ခင်တခြားနိုင်ငံခေါင်းဆောင်တချို့ကမြန်မာပြည်အကြောင်းပြောကြားဆိုကြတာတွေနဲ့ပတ်သက်လို့အသံလွှင့်ချိန်မတိုင်ခင်မှာပဲကိုကြကြော်သိမ့်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ်။
ဟုတ်ကဲ့ပါအခုချိန်ထိမိန့်ခွန်းပြောသွားကြတဲ့ခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကအထူးပြင်းသောရခိုင်ပြည်နယ်နောက်ပိုင်းမှာဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေဒုက္ခသည်တွေဖြစ်ပြေးသွားတဲ့အခြေအနေတွေစသဖြင့်အဲ့ဒီအခြေအနေရရက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုချိန်ထိတည်ထားသလောက်တော်တော်လေးပြောသွားတဲ့အထက်မှာတော့ဒီမလေးရှားဝန်ကြီးချုပ်ဒေါက်တာမဟာဒီယာမိုဟာမက်ပြောသွားတာရှိပါတယ်ပြီးတော့ယူနီဆက်သမ္မတသူစီလိုဗမန်ယူလိုယူလို့လာပြောပါတယ်ဒီကနေ့ဆိုရင်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဒီကနေ့ဆိုတော့အမေရိကန်မှာတောက်ကြနေဒီလေရယ်စောင့်ပိုင်းမှာဆိုရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာပြောတဲ့မိန့်ခွန်းထဲမှာလည်းပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းနဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့ဒုက္ခသည်တွေချင်းနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာရှိပါတယ်ဆိုတော့ကျွန်တော်တို့အကြမ်းအဖက်ရေပုံရအဖက်ပြောရမယ်ဆိုရင်တော့ဒီအထွေထွေညီလာခံမှာနိုင်ငံတကာကနိုင်ငံခေါင်းဆောင်တွေနိုင်ငံအကြီးအကဲတွေလာပြီးတက်ကြတဲ့အထွေထွေညီလာခံလို့နိုင်ငံတကာပွဲမျိုးမှာမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့အဲ့လားအထူးအလေးပေးပြီးတော့အားစိုက်ပြီးတော့ဒါတွေဖြည့်ရှင်းမရမယ်စသဖြင့်အဲ့လိုအပြင်းထန်ပြောဆိုသွားတာတွေရှိတယ်လို့ကျွန်တော်တို့ရေပုံရအဖြစ်ပြောလို့ရပါတယ်ဗျ
ဟုတ်အဲ့လိုပြောသွားတယ်ဆိုတော့ဒီဗမာဘက်ကကိုယ်စားလှယ်တွေလည်းလာတက်နေတယ်ဆိုတဲ့အခါကျတော့သူတို့ဘက်ကရောဘလို့ပြန်ပြီးတော့တုံ့ပြန်မယ်လို့မျှော်လင့်ရပါလဲ
ဟုတ်ကဲ့ခင်ဗျာစနေနေ့နေ့လေညနေစောပိုင်းဖြစ်မယ်ပေါ့မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကမြန်မာနိုင်ငံကိုစားဒုတိယညီလာခံမှာမင်းကွန်ပြောပါလိမ့်မယ်ဆိုတော့တခြားနိုင်ငံခေါင်းဆောင်တွေကပြောထားတာတွေရှိတဲ့အတွက်ဒီပြည်သူ့ဝင်ကြီးဦးကျော်တင်ဆွေအနေနဲ့လည်းမြန်မာနိုင်ငံဘက်ကလုပ်နေတဲ့ဟာတွေမြန်မာနိုင်ငံဘက်ကစောင့်ရွက်နေတာတွေဒီကနိုင်ငံတကာနဲ့ပူးပေါင်းစောင့်ရွက်နေတာတွေသတိရခြင်းဒီအခြေအနေတွေကိုသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုနေမယ်လို့ကျွန်တော်တို့ခန့်မှန်းရပါတယ်။ဒါကနိုင်ငံတကာရဲ့ဝေဖန်ချက်တွေကိုပြန်ပြီးတော့တုံ့ပြန်တဲ့တုံ့ပြန်ချက်မျိုးတွေကိုလည်းကျွန်တော်တို့ကြားကြားရလိမ့်မယ်လို့ကျွန်တော်အဲ့လိုမျိုးပြောလင့်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့နောက်တစ်ခုကပေါ့နော်အခုလို့ကုလသမဂ္ဂထွေထွေညီလာခံကျင်းပပြီဆိုရင်ဒီညီလာခံနဲ့မဆိုင်ပေမဲ့လို့ဒီ site line ဟို events လေးတွေပေါ့နော်တဲမှာရောဗမာပြည်နဲ့ပတ်သက်လို့တခြားဘာအစီအစဉ်တွေရှိတယ်လို့ကြားမိပါလဲ
ကျွန်တော်တို့အခုသိထားတဲ့လောက်ကတော့လေဒီ United Nations Global Compact ဆိုတဲ့ကုလသမဂ္ဂလက်အောက်ခံဖွဲ့ကနေပြီးတော့ဒီကြီးမှုကျင်းပပြီးတော့ပေးတဲ့စုတစ်မျိုးပေါ့နော်အဲ့ဒါကတော့ဒီ2019ခုနှစ်Sustainable Development Goals for ကျွန်တော်တို့ဒီလိုခိုင်မာတဲ့ Computer Science ညီမကျက်များနဲ့ပတ်သက်ပြီးတော့ရှေ့ဆောင်ဆောင်ရွက်သူတွေဆိုပြီးတော့နိုင်ငံကလူ10ယောက်ကိုပုဂ္ဂိုလ်10ယောက်ကိုရွေးချယ်ပြီးတော့စုပေးတာရှိပါတယ်။အဲဒီအထက်မှာမြန်မာနိုင်ငံကဒီရွှေတောင်ညိုကြီးကုမ္ပဏီလီမိတက်ကိုပူးတွဲတည်ထောင်သူတူဖြစ်တဲ့ဦးစောရဲနောင်လည်းပဲစ စုရရှိမှုတူအနေနဲ့ဒီမှာစုကိုလက်ခံရယူကိုရောင်းနေပါတယ်ပူဇော်ရဲနောက်နဲ့လည်းပဲကျွန်တော်တို့ BOE အနေနဲ့ပြုစုမြတ်ဖို့စီစဉ်ထားတာရှိပါတယ
်ဟုတ်ကဲ့လုံခြုံရေးအခြေအနေရောဘယ်လိုရှိပါလဲဒီကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေအစုံလာရောက်နေတယ်ဆိုတဲ့အခါကျတော့နယူးယောက်ရဲ့လုံခြုံရေးအခြေအနေကိုလည်းပြောပြပေးပါဦ
းကျွန်တော်ဒီကုလသမဂ္ဂထွေထွေညီလာခံကိုလာပြီးတော့ပြည်ရောမျိုးမှာလာပြီးတော့တင်ယူလာဒီအချိန်နဲ့ဆိုရင်ကျွန်တော်၃ချိန်ထက်မနည်းရှိပါပြီဒီနှစ်လုံခြုံရေးကခါတိုင်းနှစ်တွေထက်ကိုလုံခြုံရေးပေါ်ပြီးတော့တင်းကျပ်တဲ့ဘောမျိုးကျွန်တော်တွေ့ရပါတယ်ခါတိုင်းလည်းပဲဒီကန်ဘကဒူရီညီလာခံကျင်းပတဲ့ကာလမှာညောင်မျိုးပဝင်းကျင်းမှာရဲအင်အားပူချထားတာတခါလမ်းတော်များများကိုဒီကုလသမဂ္ဂအဆောက်အဦးရှိတဲ့နေရာရဲ့ဘေးပတ်ဝန်းကျင်ခက်လန်းလန်းကလမ်းတော်များများကိုပိတ်ထားတာအဲ့ဒါမျိုးတွေကျွန်တော်ကြုံခဲ့ရပါပါတယ်ဒါပေမဲ့ဒီနှစ်ကတော့အဲ့ထက်ကိုပို့ပြီးတော့လမ်းပိတ်တာလည်းပိုများပါတယ်ရဲလုံချုံရင်အင်အားလည်းပို့ပြီးတော့ချထားတဲ့ဘောမျိုးကျွန်တော်တွေ့ရပါတယ်ထုံပြီးတော့ပြောရမယ်ဆိုရင်တော့ဒီကနေ့ဒီနှစ်ကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံကာလအတွင်းမှာမြို့မြို့မှာလူလူကြီးကခါတိုင်းထက်ကိုပို့ပြီးတော့တင်းတင်းကျပ်ကျပ်နဲ့ဂယုတဆိုင်ဆောင်ရွက်နေတဲ့သဘောမျိုးကိုကျွန်တော်တွေ့နေရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိရင်ကျေးဇူးတင်ပါတယ်နော်နောက်ဟိုတ
နည်း
အထူးရှိတယ်ဆိုရင်လည်းလှမ်းပြီးတော့ပြောပါအောင
်ဟုတ်ကဲ့ပါခင်ဗျာ
ကုလသမဂ္ဂထွေထွေညီလာခံမှာတရင်ယူဖို့ရောက်နေတဲ့ကိုကျော်ကျော်သိန်းကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။ဒီတရင်နဲ့တစ်ဆက်တည်းပဲအခုအတန်လွင့်ချိန်မတိုင်ခင်မှာပဲရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာအတူရှင်တွဲနေနိုင်အောင်လုပ်ပေးဖို့စန္ဒမြန်မာအစိုးရမှရှိကြောင်းပြသဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပန်ကြားလိုက်ပါတယ်။ရိုဟင်ဂျာပြည်ထနာကိုငြိမ်းချမ်းစွာနဲ့ရည်ရှိအတွက်ဖြည့်ရှင်ဖို့အချက်၄ချက်ကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီအမေရိကန်စန်ဒေါ်ချိန်တောက်ကြနေ့မှာပဲကုလသမဂ္ဂထွေထွေညီလာခံမှာတင်ပြသွားခဲ့တာပါ။အဲ့ဒီညီလာခံမှာပဲတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကတော့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်လက်တွေ့ကြတဲ့အကူအညီတွေပေးဖို့ပြောခဲ့ကြတာပါအပြည့်စုံကိုဒေါက်တာမျိုးသက်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမခွန်ညိုရေနယူးယောက်မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာ29တောက်ကြနေ့ကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကရိုဟင်ဂျာတွေဌာနေပြန်ပို့ရေးနဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဖြည့်ရှင်းဖို့အချက်၄ချက်ပါတဲ့အဆိုပြုချက်ကိုတင်ပြခဲ့တာပါ
Today, I would like to reiterate some of the proposals. First, Myanmar must manifest clear political will supported by concrete actions for sustainable
return. ရင်းငါတင်ပြခဲ့တယ်လို့ပဲဒီကနေ့ကျမထပ်ပြီးတော့တင်ပြချင်ပါတယ်ပထမအချက်အနေနဲ့ရိုဟင်ဂျာတွေမြန်မာအတိုင်းဝိုင်းနဲ့ရေရှည်အတူရှင်တွဲနေထိုင်ရေးအတွက်နိုင်ငံရေးအရာဆန္ဒရှိကြောင်းမြန်မာဘက်ကရှင်းရှင်းလင်းလင်းပြသပြီးခိုင်ခိုင်မာမာလှုပ်ပြဖို့ပါလို့စကပြန်ကနေတဆင်ပြောဆိုသွားတာပါဒုတိယချက်ကတော့ရိုဟင်ဂျာတွေကြားမှာယုံကြည်မှုတိဆောက်ပေးဖို့အတွက်ခွဲခြားဆက်ဆံမှုတွေမလုပ်ဘဲခွဲခြားတဲ့ဥပဒေတွေဖျက်သိမ်းဖို့နဲ့ရခိုင်မြောက်ပိုင်းကိုရိုဟင်ဂျာကိုယ်စားလှယ်တွေတောရောက်ကြီးစုခွင့်ပေးဖို့ဖြစ်ပါတယ်တတိယအချက်အနေနဲ့ကတော့ရိုဟင်ဂျာတွေရဲ့လုံခြုံစိတ်ချရာရေးကိုအာမခံဖို့ရခိုင်ပြည်နယ်တွေကနိုင်ငံတကာအဖွဲ့တွေအရက်ဖက်စောင့်ကြည့်ရေးတွေချထားပေးဖို့ဖြစ်ပြီးစရုပ်ထအချက်ကတော့နိုင်ငံတကာအတိုင်းဝိုင်းနေနဲ့ရိုဟင်ဂျာပြည်ထနာရဲ့အကြောင်းရင်းကိုထုတ်ဖော်ပြောဆိုပြီးကျူးလွန်သူတွေပြစ်ဒဏ်ခံရစေဖို့အတွက်လှုပ်ဆောင်ပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြောကြားခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံမှာလုံခြုံမှုလွတ်လပ်မှုတွေမရှိတဲ့အတွက်မပြန့်နှံ့ကြတာဖြစ်ပြီးဒါကိုနိုင်ငံတကာအတိုင်းအဝန်းကနားလည်ဖို့လည်းပန်ကြားခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်ပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဆိုးဆိုးဝါးဝါးတက်ရောက်မှုရှိနေတာမို့ဒီဒုက္ခသည်ပြဿနာကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းပေးကြဖို့လည်းဝန်ကြီးချုပ်ဟာစီနာကပြောကြားခဲ့ပါတယ်။82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတုန်းကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအချက်၅ချက်ပါအဆိုပြုချက်ကိုတင်သွင်းခဲ့တာဖြစ်ပြီးအဲ့ဒီထက်မှရခိုင်ရေးဖြေရှာတဲ့ကိုဖီအန်ကွန်ရှင်အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ပေးဖို့ပြင်ရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂနဲ့တွဲပြီးအရက်ဖက်ကစောင့်ကြည့်နိုင်တဲ့ဘေးကင်းတဲ့ဇုန်တစ်ခုဖန်တီးပေးဖို့ပါပန်ကြားခဲ့တာပါ။ဒါပြင်ရခိုင်ပြည်နယ်ရင်းအကြံဖက်မှုတွေရဆိုင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံနဲ့အချက်လက်ရှာဖွဲ့ချက်ချင်းဆီလို့ဖို့နဲ့ရိုဟင်ဂျာတွေနေရပြန်ရေးလှုပ်ဆောင်ဖို့ပါပါဝင်ပါတယ်။နိုင်ဆက်84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာပဲမလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတော့ကမ္ဘာတစ်လွှားပြဿနာတွေထဲမှာအိုးအိမ်ပြောင်းရွှေ့အခြေချသူတွေရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေကြောင်းနဲ့ဒီထဲမှာရူဟင်ဂျာရဲ့အခြေအနေကအဆိုးဆုံးဖြစ်ပြီးကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့ဝေဖန်ခဲ့ပါတယ
် Mr. President I must again refer to the fate of Rohingyas in Myanmar.Many colonies of the west.
တဘာပတိကြီးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေကိုဥပမာပေးပြီးပြောချင်ပါတယ်။အနောက်နိုင်ငံတွေရဲ့ကိုလိုနီဖြစ်ခဲ့တဲ့နိုင်ငံအများပြားဟာလွတ်လပ်ရေးရသွားတဲ့အခါမှာသူတို့နိုင်ငံသားမဟုတ်သူတွေကိုမောင်းထုတ်လို့လေ့ရှိကြပါတယ်။ဒီအထက်မှာမြန်မာနိုင်ငံလောက်ဆိုးဝါးတဲ့ နိုင်ငံတော့မရှိပါဘူးလို့မလေးရှားဝန်ကြီးချုပ်ကပြောသွားတာပါဒီလိုရစ်ဆက်မှုတွေကိုဟန့်တားဖို့အတွက်အကူအညီကင်းမဲ့နေတာဟာကုလသမဂ္ဂရဲ့စွမ်းအားနဲ့လှုပ်ဆောင်နိုင်မှုကိုရောပါစေတာပဲလို့လည်းဝေဖန်ခဲ့ပါတယ်ဒီတောက်ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပဲတရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့တရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကတော့ရိုဟင်ဂျာတွေထားနေပြန်ရေးအတွက်လက်တွေ့ကျတဲ့အကူအညီတွေပေးဖို့တောင်းဆိုခဲ့ပါတယ်
Myanmar and Bangladesh, with the mediation efforts of China, have reached new common understanding on accelerating the work for the return of displaced.
တရုတ်နိုင်ငံကြီးဝန်ကြီးဝန်ရီကဘာသာပြန်ကနေတဆင့်ပြောသွားတာပါ။အိုးအိမ်ပြောင်းရွှေ့နေထိုင်ကြသူတွေဌာနေပြန်ရင်းနဲ့ပတ်သက်ပြီး Bangladesh နဲ့ Myanmar တို့ကြားလှုပ်ဆောင်နေမှုမှာတရုတ်ရဲ့ဂျားဝင်ဆောင်ရွက်ပေးခဲ့မှုကြောင့်အခုနှစ်နိုင်ငံကြားဘုံသဘောတူညီမှုအစ်စ်တွေရခဲ့ကြောင်းဒီကိစ္စအောင်မြင်လှုပ်ဆောင်နေတာဟာတိတ်မလွယ်လာကြောင်းဒါပေမဲ့ပြဿနာအတွက်အပြည့်မရဘူးဆိုပြီးဘာမှမလုပ်ဘဲစောင့်နေမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာမှာဖြစ်ပြီးတော့ရခိုင်ရင်းနဲ့ပတ်သက်ပြီးနောက်ဆုံးအပြေရှာနိုင်မှုအတွက်လက်တွေ့ကျလှုပ်ဆောင်မှာဒါဌာနေပြန်ပို့ရေးအတွက်အခြေအနေတွေဖြစ်လာမယ်လို့ပြောပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေအပါဝင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဒီလုပ်ငန်းစဉ်နောက်မပြောင်းမနဲ့ရှေ့ဆက်သွားအောင်ပါဝင်ကူညီရမှာဖြစ်ကြောင်းလည်းပြောတိုက်တွန်းပြောကြားခဲ့တာပါ။ရွင်ကြားဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ပြီးလက်ခံမယ်လို့ပြောကြားထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်မှတ်ခွန်းညီ
။ကောင်းပါပြီရှင်။ရိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကတချို့ကတော့မြန်မာပြည်ဘက်ကိုပြန်လာနေကြပေမဲ့တချို့ကလည်းအခြေခံလူဖွင့်ရေးတွေမရလို့ပြန်ကျင်ပေမဲ့မပြန်ဘူးလို့ပြောနေကြတဲ့သူတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်ရောက်သိမ်းနဲ့ချီတဲ့ဒုက္ခသည်တွေထဲမှာလည်းမြန်မာနိုင်ငံကိုပြန်လို့သူတွေရှိနေကြပါတယ်။ဒါပေမဲ့လည်းနေရပြန်တဲ့အခါမှာသူတို့အတွက်လုံခြုံမှုနဲ့အခြေခံအခွင့်အရေးတွေရဖို့လည်းတောင်းဆိုနေကြတာပါ။မော်နော့မြို့နယ်ကနေအခုခါမှာတော့မိသားစုဝင်12ယောက်နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဆူရက်အလန်ကတော့စခန်းထဲမှာမပြည့်မစုံနေထိုင်နေရတယ်လို့ VOA ဘင်္ဂလားဒေ့ရှ်ဌာနကပြောပါတယ်။ဒီအတွက်လည်းသားသမီးတွေရဲ့ရှေ့ရေးဟာစိတ်ပူစရာကောင်းတယ်လို့ပြောခဲ့တာပါ။အာ
နမ်ဆူတလန်အာနဟောဘဇရယသင်ရဆူရီအာနေဘမန်ဟွန်ဖရာမမပိုကရဝါဘူး
ကျန်းကျန်းနဲ့တင်ညာတင်ပေးတာမျိုးမရှိတဲ့အတွက်ကျွန်တော်တို့ကလေးတွေရဲ့အနာကတနေ့တဲ့တစ်နေ့ပျက်စီးလာနေပါတယ်။ဒါကြောင့်လဲဒီစကန်နေမှာတစ်စက္ကန့်လေးတော့မနေရင်တော့ပါဘူး။ကျွန်တော်တို့ရဲ့နိုင်ငံသားခွင့်ရေးဘေးကင်းလုံခြုံမှုတွေသာရှိမယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြန်မှာပါ။
2019ဩဂုတ်လထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ရိုဟင်ဂျာအစွန်းရောက်အုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံမှုအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံ UNHCR နဲ့ပါတီးခြားသည့်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားတာပါဒါပေမဲ့လည်းဒုက္ခသည်နေရပြန်ဖို့ရေးနှစ်ကြိမ်တိုင်းစီစဉ်ခဲ့တာတွေမအောင်မမြင်ဖြစ်ခဲ့ပြီးတော့နောက်မှာတော့အပြန်အလှန်အပြစ်တင်တာတွေလည်းရှိခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်ဆူရက်အလန်ကတော့အခြေခံအခွင့်အရေးတွေနဲ့တရားမျှတမှုတွေရရှိမှသာနေရပြန်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်ဒီနေရာ
တော့ဒုက္ခသည်တွေအားလုံးသူ
စတင်မျိုးပြန်မှုကျွန်တော်တောင်းဆိုထားတာတချို့ရှိပါတယ်ဒါတွေကတော့နံပါတ်1နိုင်ငံသားခွင့်ရေးပြန်လည်ရရှိရေးနံပါတ်2ဘေးကင်းလုံခြုံရေးနံပါတ်3ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့နံပါတ်4ကတော့ကျွန်တော်တို့ပေါ်ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေကိုဥပဒေနဲ့ညီရေးယူဖို့နဲ့နှစ်နာဆုံးရှုံးခဲ့ရတာတွေကိုအယောပေးဖို့ဖြစ်ပါတယ်
ကုလသမဂ္ဂရဲ့ခံမှန်းချက်အရ2019ခုနှစ်မှာတော့နောက်ထပ်ရောက်လာသူတွေနဲ့ပါဆိုရင်အခုခါမှာ6သိန်းကျော်အထိရှိနေတဲ့ဒုက္ခသည်တွေနေရပြန်ရေးမရေမရာဖြစ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေကိုတတိယနိုင်ငံတွေကလက်ခံမှုဆန္ဒရှိမရှိသဘောထားမေးမြန်းတာတွေလည်းရှိနေပါတယ်ဒုက္ခသည်အရေးဖြေရှင်းမှုနည်းလမ်းတစ်ခုကတော့တခြားနိုင်ငံတစ်ခုခုကလက်ခံမှုလမ်းဖွင့်ထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာအက်အဗ်ဒူမိုမန်ကဒီသတင်းပတ်ထဲမှာပဲနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံအတွင်းမှာသတင်းထုတ်တွေကိုပြောခဲ့တာပါ။ဒါပေမဲ့လည်းဒုက္ခသည်တွေကိုအလုံးအရင်းနဲ့လက်ခံမှုထက်လူကြားကောက်လောက်အောင်မပြောပါလောက်တဲ့အရေးအတွက်လောက်ကိုသာလက်ခံမှုပြောဆိုနေတဲ့နိုင်ငံတချို့သာရှိနေသေးတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မဆုမုံပြောပြသွားတာပါရှင်အခုတော့အာဖရိကရဲ့နိုင်ငံရေးဖြစ်စဉ်တွေပေါ်မှာဘလူးစကလုံးတွေတုံးပြီးတော့ပြောကြသလဲဆိုတာကိုလည်းနားဆင်ကြရပါမယ်အာဖရိကနိုင်ငံရေးဖြစ်စဉ်တစ်လျှောက်လုံးကိုကြည့်မယ်ဆိုရင်အဂရိလိုက်စားမှုတွေနဲ့ဗျံပရာဖြစ်မှုကြီးတွေဖ
ချက်မှုတွေခြေတာမဟုတ်ဘဲဒီထက်ပိုပြီးတော့စိတ်ဝင်စားစရာကောင်းတာတွေလည်းရှိပါသေးတယ်။အာဖရိကတိုက်သားတွေဟာနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေကိုထုတ်ဖော်ပြောဆိုရမှာစကလုံးပြောင်ပြောင်နဲ့တခါတရံမှာရီမောစရာစကားစုလေးတွေကိုလည်းတုံးပြီးတော့ပြောတတ်ကြပါတယ်။ Oxford University Press ကထုတ်တဲ့internet online ပေါ်ကအာဖရိကနိုင်ငံရေးအဘိဓာန်ကတော့ဒီလိုစကားလုံးနဲ့စကားစုလေးတွေကိုစူးစမ်းပြီးတော့အထိပယ်ဖော်ပြထားပါတယ်။ VOA သတင်းတောက်မိုဟာမက်ယူဆုဖ်ရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။အာဖရိကတိုက်သားတွေဟာသူတို့ဘဝတွေအပေါ်အကောင်အဆိုးဩဇာတက်ရောက်လေးရှိတဲ့နိုင်ငံဖြစ်ပေါ်တိုးတက်ပြောင်းလဲမှုတွေကိုသူတို့ရဲ့နေ့စဉ်ဘဝအတုံးစကားလုံးလေးတွေနဲ့ခိုင်းနိုင်ပြီးပုံဖော်ပြောဆိုကြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဇုံနယ်မြေတတ်မှတ်ခြင်းဇုံနှင်းဆိုတာကဒီမှာလိုအဆောက်အဦတွေကိုအခြေခံပြီးနယ်မြေတွေတတ်မှတ်တာမဟုတ်ပါဘူး။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းနဲ့မြောက်ပိုင်းကြားအာနာခွဲဝေထားမှုကိုဆိုလိုတာပါ။ကင်ညာနိုင်ငံမှာတော့တမရပြည်နယ်အုပ်ချုပ်ရေးမှုနဲ့လွှတ်တော်အမတ်၃ရောက်စလုံးကိုစုပြီးမဲပေးဖို့ဆွဲတဲ့ပါတီကိုကုတ်အင်းကြီးဝစ်စကုတ်နဲ့ဘောင်းမီ၃မျိုးစလုံးပါတဲ့ 3 piece suit အနောက်တိုင်းဝစ်စုံလို့ကင်ညာသားတွေကခေါ်ကြပါတယ်။ဒီလိုစကားလုံးလေးတွေအသုံးပြတဲ့ဘာသာစကားအတွက်အမိန့်တခုတော့လိုပါတယ်လို့ Oxford ကျောင်းသား Saeed Hosseini ကဆိုပါတယ
် We thought that you would give us an opportunity to basically shine a light on the diversity of words and diversity
Africa နိုင်ငံရေးရလာတဲ့အမျိုးပေါင်းစုံလင်တဲ့စကားလုံးနဲ့သူတို့ရဲ့အဓိပ္ပာယ်တွေကိုရှင်းရှင်းလင်းလင်းနဲ့လွယ်လွယ်ကူကူနားလည်အောင်လုပ်ပေးနိုင်မဲ့အခွင့်အရေးတရားပေါ်ပေါက်လာတာပဲလို့ကျွန်တော်ထင်ပါတယ်ဒီစကားလုံးတွေဟာအင်းနဲ့အားနဲ့နိုင်ငံရေးမှာပြောင်းလဲနေရတွေကိုလှစ်ဟပုံဖော်ထားတာပါအခုခေတ်အာဖရိကမှာမကြာခဏအသုံးပြုနေကြတာဖြစ်ပေမဲ့ဒီစကားလုံးတွေကိုရန်ဖန်ရန်ခါလူတွေကအမှတ်တမဲ့ဖြစ်နေကြပါတယ်ဒီစကားလုံးတွေတဲ့အတိတ်ပဲတွေအများကြီးရှိတာကြောင့်ဒါတွေကိုဆင်းလင်းပေးဖို့အခွင့်အရေးတရားဖြစ်တယ်လို့မြင်ပါတယ်ဥပမာဝမ်ပိုက်ထဲကအခြေခံအဆောက်အအုံ stomach infrastructure ဆိုတဲ့စကားလုံးလိုဟာမျိုးကအခုခေတ်ပြိုင်နိုင်ငံရေးကိုလူတွေဘလို့လုံနေကြသလဲဆိုတာကိုနားလည်နိုင်ဖို့အထောက်အကူပေးမှာပါ
One Bite ထဲကအခြေခံအဆောက်အုံ Stomach Infrastructure ဆိုတဲ့စကားလုံးကိုနိုင်ဂျီးရီးယားနိုင်ငံ2015ခုနှစ်ရွေးကောက်ပွဲမှာနိုင်ငံရေးသမားတစ်ယောက်ကစတင်ခဲ့တာပါသူကမဲဆန္ဒရှင်တွေကိုဖွံ့ဖြိုးတိုးတက်ရေးဆိုတဲ့စကားလုံးမျိုးပြောမဲ့အစားစစ်သားဟင်းနဲ့ထမင်းပေးမယ်လို့ကတိပေးခဲ့ပြီးရွေးကောက်ပွဲမှာအနိုင်ရခဲ့တာပါပြည်ထောင်နိုင်ငံမှာတော့ပါတီတစ်ခုကနေနောက်တစ်ခုကိုပြောင်းတဲ့နိုင်ငံရေးသမားတွေကို transhumans လို့ခေါ်ပါတယ်။တရိတ်ဆန်တွေစကြက်တစ်ခုကနေနောက်တစ်ခုကိုပြောင်းတဲ့အလေးထားကိုဖော်ပြတဲ့အသုံးအနှုန်းပါ။ဂါနာနိုင်ငံမှာတော့ပါတီတစ်ခုကလာတဲ့သမ္မတနဲ့တခြားပါတီကလွှတ်တော်အမတ်ကိုထောက်ခံရင် skirt နဲ့ blouse style မဲပေးတာလို့ခေါ်ပါတယ်။နောက်ကညာအသုံးအနှုန်းလေးတစ်ခုကတော့စိတ်ဆက်ဆွေးနွေးရေး democracy negotiated democracy ပါ။အဓိပ္ပာယ်ကရွေးကောက်ပွဲမလုပ်ခင်ကတည်းကအဖွဲ့အစည်းတွေအကြားအာဏာခွဲဝေဖို့စီစဉ်ညှိနှိုင်းထားတာကိုဆိုလိုတာဖြစ်ပါတယ်။အာဖရိကဘာသာစကားကျွမ်းကျင်သူကီမာနီအန်ဂျိုဂူကလူတွေနေရာတကာမှာဒီလိုစကားလုံးလေးတွေဖန်တီးအသုံးပြုနေတာကိုဝေါ်ဟာရချက်တွင်တာလို့ပြောပါတယ်
။ It brings in a certain playfulness in our politics, a certain humor, a certain ingenuity.A certain relaxation of atmosphere and normalization
ဒါကျွန်တော်တို့နိုင်ငံရေးမှာမြူးမြူးကြွကြွဖြစ်လာစေသလိုတချို့ရဲစရာမောစရာတွေတချို့ညံကူမြူးစရာတွေစိတ်ဖြည်စရာပတ်ဝန်းကျင်အခြေအနေတွေဖြစ်လာစေပါတယ်ဒါတွေကြောင့်နိုင်ငံရေးနဲ့လူတွေရဲ့နေတူတူဝါအတွေ့အကြုံတွေနဲ့သိဝေးกว่าမနေတော့ဘူးပေါ့
အဲ့ဒီနိုင်ငံရေးအသုံးအနှုန်းတွေပါတဲ့ Oxford Advisor မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအာဖရိကတိုက်မှာပါတီစုံဒီမိုကရေစီကျင့်သုံးခြင်းကစလို့လူတွေတွင်တွင်ကြဲကြဲသုံးနေတဲ့စကလုံးပေါင်း350ပါရှိပါတယ်။အရင်စကလုံးအဟောင်းတွေကိုလူတွေမသုံးကြတော့ဘဲလူတွေကပဲစကလုံးအစ်စ်တွေကိုဖန်တီးပြီးနိုင်ငံရေးကိုဝေဖန်နေကြတာနဲ့အတူဒီ Oxford Advisor ပါစကလုံးအသုံးအနှုန်းတွေဟာလည်းအချိန်နဲ့အမျှပြောင်းလဲနေဦးမှာဖြစ်ကြောင်းကင်ညာဝန်ကြီးချုပ်ဟောင်း Raila Odinga ကပြောကြောင်းပါ
ကိုရမင်းထွန်းပြပြသွားတာပါရှင် VOE ရဲ့စနေနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေ American Indian သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးခန္ဓာမှာနားဆင်ကြရမှာက
တနည်းဒီပင်ညာမရခဲ့လို့ရှိရင်တစ်သက်လုံးဘယ်တော့မှသိချင်းဆောင်မှာမဟုတ်ဘူးဆိုတာတိရတဲ့ချာမလို့ဘာပဲဖြစ်ဖြစ်ဆိုပင်ညာရေးကိုပဲဦးစားပေးပြီးသူများကို
American ကိုလာရောက်ခြေချရင်းအခက်အခဲတွေကြားကပညာရေးစုံကန်းတိုင်အောင်ကြိုးစားသင်ယူခဲ့တဲ့ချင်းတိုင်းရင်သူမိုင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြည့်မတ်ဤတန်စင်နဲ့တူကောက်နှုတ်တင်ပြပေးထားပါတယ်နားဆင်ကြရအောင်ပါရှင်
ဇော်ဂျီကနေယူနီကုတ်ပြောင်းလဲတာကြောင့်နောက်ဆုံးမှာတော့မြန်မာဒီဂျစ်တယ်လောကကလည်းခင့်မိတော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းဆောင်မတစ်ပုဒ်ကိုစက်တင်ဘာလ29ရက်နေ့မှာဖတ်ရပါတယ်။ Google Maps မြေပုံလမ်းညွန်သုံးတာကအစ Wikipedia သုတဆုံဆိုင်မျက်နှာတွေမှာမြန်မာလူရှာဖို့ပိုလွယ်လာစေမယ့် Mobile Phone နဲ့ Online ဆက်သွယ်ရေးစနစ်ကမ္ဘာတစ်ဝှမ်းမှာတပြေးတည်းသုံးနိုင်တဲ့ Unicode Computer စနစ်ကိုတည်ယဝင်သုံးတော့မယ်လို့ရေးသားထားတာပါ။Unicode စနစ်ကိုပြောင်းလိုက်တာကမြန်မာဒီဂျစ်တယ်လောကအတွက်အကျိုးများမယ်ဆိုပေမဲ့လည်းကူးပြောင်းစဲကာလမှာတော့အခက်အခဲတွေရှိနိုင်တယ်လို့ဤပညာကျွမ်းကျင်သူတွေကသတိပေးထားတဲ့အကြောင်းရေးထားပါတယ်။ Unicode စနစ်ကိုစပြီးတော့အသုံးပြုတဲ့နေရာမှာမြန်မာကနောက်ကျနေရလို့ဆိုပါတယ်။ Unicode စနစ်ထည့်မထားခင်တုန်းကဆိုရင်အသုံးပြုနေကြဇော်ဂျီစနစ်နဲ့ရေးထားတဲ့မြန်မာစလုံးတွေကိုအပြင်လူတွေကဖတ်လို့မရပါဘူး။အတိတ်ပဲပေါ်မရတဲ့သင်္ကေတအနေနဲ့ပဲတွေ့ရတာကြောင့် website internet စာမျက်နှာတွေမှာလည်းတိကျဖတ်လို့မရဘာသာပြန်တာတွေနဲ့အတန်နဲ့အမိန့်ပေးလို့ရတဲ့ software တွေမှာလည်းမြန်မာလိုသုံးလို့မရပဲဖြစ်နေကြတာလို့ဆိုပါတယ်။အော်တိုဘားလာတရနေ့မှာ Unicode စနစ်အစ်ကိုမြန်မာကတရဝင်စတင်သုံးဆွဲတဲ့နေ့ဖြစ်တဲ့အတွက် UD လို့သတ်မှတ်ကြပါတယ်။တရနေ့နောက်ပိုင်းကစပြီးတော့အစိုးရရုံးတွေဆက်သွယ်ရေးနည်းပညာကုမ္ပဏီတွေဗန်တွေနဲ့သတင်းဌာနတွေမှာ Unicode ကိုမဖြစ်မနေသုံးဖို့ဥပဒေချမှတ်ထားတာဖြစ်ပါတယ်။စစ်ဆေးရတဲ့ထက်တုန်းကတီးခြားဖြစ်နေတဲ့မြန်မာနိုင်ငံဟာတစ်ကမ္ဘာလုံးကတုံးနေတဲ့ဆက်လုံးစနစ်ကိုမတုံးနိုင်တာကြောင့်လည်းပိုပြီးတော့တီးခြားဖြစ်ရတယ်လို့ဆိုပါတယ်။တခြားနိုင်ငံတွေမှာဒီပြင်းကြီးစနစ်တုံးနိုင်ဖို့ Microsoft နဲ့ Apple ကုမ္ပဏီတွေကပြီးခဲ့တဲ့နှစ်ပေါင်းများစွာကတည်းကကူညီပေးခဲ့ပေမဲ့လည်းအနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ချထားတဲ့အငခန့်ပိတ်ဆို့မှုတွေကြောင့်မြန်မာကိုမကူညီနိုင်ခဲ့ဘူးလို့ဆိုပါတယ်။2011ခုနှစ်မြန်မာနိုင်ငံပွင့်လင်းလာချိန်မှာစပြီးတော့အသုံးများလာတဲ့ Zogi Font စာလုံးစနစ်ကိုနိုင်ငံဥယျာဉ်90ရာခိုင်နှုန်းကတုံးနေတာကြောင့် Unicode စနစ်ကိုပြောင်းလိုက်ရင် Zogi စနစ်ဟောင်းတွေရေးထားတာတွေကိုဖတ်မရဘဲဖြစ်သွားမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။ Zogi စနစ်ဟာမြန်မာဘာသာတစ်ခုတည်းနဲ့ပဲရေးလို့ဖတ်လို့ရပြီးတော့တိုင်းသားဘာသာစကားတွေအတွက်မသုံးနိုင်တဲ့အပြင်တခြားစနစ်တွေနဲ့လည်းတွဲပြီးတော့သုံးလို့မရဘူးလို့ဆိုပါတယ်။လူသုံးများတဲ့လူမှုကွန်ရက် Facebook ကတော့ Zogi ရော Unicode ရောဖတ်နိုင်တဲ့စနစ်ကိုအလိုလျောက်ထည့်ပေးပြီးသားဖြစ်လို့အသုံးပြုသူတွေအတွက်အဆင်ပြေနေတယ်ဆိုပေမဲ့လည်းတခြင်းနားထောင်တဲ့ mobile phone application Jux မှာတန်းနဲ့ချီတဲ့မြန်မာတခြင်းနာမည်တွေကိုအလင်းမိအောင်လို့ Unicode နဲ့ပြောင်းရတော့ခက်တယ်ဆိုပြီးတော့ဆောင်းပါရှင်ကဆိုပါတယ်။ဒါ့အပြင် model name နဲ့ phone account 10ခန်းနဲ့15ရာခိုင်နှုန်းလောက်ကစနစ်တစ်ကိုပြောင်းလဲဖတ်နိုင်စွဲမရှိတော့တဲ့အတွက်တက်တာတဲ့ phone account တွေကိုပဲဝယ်သုံးနိုင်တဲ့အောက်ခြေလူတန်းစားတွေအတွက်လည်းအခက်အခဲဖြစ်နိုင်တယ်လို့ရေးထားတာကိုဖတ်ရပါတယ်ရှင်။
မြန်မာနိုင်ငံကိုပြန်ရင်လဲလူမျိုးတုံးတက်ဖြတ်မှုနောက်တစ်ခုနဲ့ကြုံရနိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေဆိုတဲ့ခေါင်းစဉ်နဲ့ဂျိုရှူဝါကာလန်စစ်ကရေးထားတာကိုစက်တင်ဘာလ26ရက်နေ့မှာ worldpoliticsreview.com မှာဖတ်ရပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလက်ရှိရိုဟင်ဂျာဒုက္ခသည်တသန်းကျော်ပြန်လာဖို့မြန်မာအစိုးရကတိုက်တွန်းနေပေမဲ့မြန်မာဖက်ချန်းကအခြေအနေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းထက်ပိုပြီးတော့ဆိုးနေသေးတယ်လို့စောင်းပါရှင်ကဆိုပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့ကြိုးစားတဲ့နှစ်ကြိမ်လုံးမအောင်မြင်တာလို့ထောက်ပြပါရယ်ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေမြန်မြန်ပြန်ထွက်သွားစေတဲ့အတွက်နေရပ်ပြန်ရေးလုပ်ငန်းစဉ်ကိုထောက်ခံပြီးဒုက္ခသည်စခန်းတွေကိုနေထိုင်ရေးအခြေအနေစိုးရွားအောင်တမင်လုပ်နေတယ်လို့ဆိုပါရယ် စက်တင်ဘာလအစောပိုင်းကလည်းဒုက္ခသည်စခန်းတွေအတွင်းမိုဘိုင်းအင်တာနက်ဖုန်းဖျက်လိုက်တာကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေခက်ခဲလာပြီးအဲ့ဒီလောက်ရကိုလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကရှုတ်ချကြတယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းတွေဒုက္ခသည်တွေရောက်လာမှာကိုမလို့လားဘူးလို့ထောက်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေဆိုးတာကိုပဲကြားနေရတဲ့အချိန်မှာမြန်မာဘက်ကအခြေအနေအတော်ဆိုးနေတာကိုတော့မသိကြဘူးလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရိုဟင်ဂျာတွေကြုံနေရတဲ့ဒုက္ခတွေမြန်မာပြည်ပြန်ရင်ကြုံရမယ့်အခြေအနေကပိုဆိုးတယ်လို့မိမောင်းထုတ်ရေးပါတယ်။ရခိုင်ပြည်နယ်အတွင်းဆက်လက်နေထိုင်နေကြတဲ့ရိုဟင်ဂျာတွေရဲ့အခြေအနေဆိုးရွားပြီးလူမျိုးတုံးတက်ဖြတ်ခံရမယ့်အန်ဒီယန်နဲ့တောင်ကြုံနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားစေခဲ့တဲ့ရခိုင်ဒေသတွင်မြန်မာအစိုးရစစ်တပ်ရဲ့နေမြေရှင်းလင်းမှုမှာလူခွင့်ရေးချိုးဖောက်တဲ့တာဝန်ရှိသူတချို့ကသာအရေးယူထားပြီးတွင်တွင်ကျယ်ကျယ်စစ်ဆေးအရေးယူတာမျိုးမရှိဘူးလို့လည်းဝေဖန်ထားပါတယ်။ဗမာလူမျိုးအများစုရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်စာနာစိတ်လဲနေတာကြောင့်ရိုဟင်ဂျာအရေးအခြေအနေပိုကောင်းမလာနိုင်ဘူးလို့ဆောင်းပါရှင်ရေးထားတာကိုဖတ်ရပါတယ်ရှင
်။သောရရှင်များရှင်လက်နက်ကင်ပြိပက္ခတွေအတွင်းအရက်သားတွေထိခိုက်ပြင်းထန်မှုတွေနဲ့ပတ်သက်လို့တိုင်းသားဒေသတွေကလွတ်တော်ကိုယ်စားတွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြအရက်သားတွေရေစာပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOAS နေနေညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932323555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေ။အခုဆက်လက်နားဆင်လေ့လာကြရမယ်။ American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးပါမယ်ရှင
်။ဒီကိဒီမနဲ့တင်ပြမယ် Idiom အသုံးကတော့
Lip Service
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက LIP Lip ကနှုတ်ခမ်းSERVICE service ကတခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အသေးပဲကတော့နှုတ်နဲ့တခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေပဲကတော့တခုခုကိုလှုပ်ပေးပါမယ်ခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်แท้ကမပါနားချကောင်းအောင်အပြောတက်တက်လှုပ်တာမျိုးတကယ်လက်တွေလှုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကုတ်လှုပ်ထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair, but they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လှုပ်ပြီးပါမယ်လို့လောကုတ်ချောပြီးတကယ်တော့လက်တွေ့မှာမလုတ်ပေးခဲ့ဘူးအပြိုးကြီးတက်တက်ပဲဆိုရင် ATM အသုံးရဘယ်လိုပြောမလဲ
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တယ် ATM အသုံးပဲဖြစ်ပါတယ
် တလှလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။အခုအမျိုးသမီးကဏ္ဍကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ချင်းတိုင်းရင်တိုင်းချင်းတိုင်းရင်သူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်ပြန်လည်နေရာချထားရေးအစည်းအဝေးနဲ့လွန်ခဲ့တဲ့19နှစ်ကအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့သူပါအခုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်နေပါတယ်အမေရိကန်ကိုရောက်ပြီးပညာရေးစုံကန်းတိုင်အောင်သူဘလို့စ조사ရုံးကန်ခဲ့ရတယ်လဲဆိုတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလတန်းကစူးစီးတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
In my program, ba no, to go up in no moi lu be kho ja le po.
Okay.
Di American နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်။ Okay, 2000 August 6th နေ့တိတိကျကျ။ဒီမှာ India နေလာတာပေါ့နော်။ India နေပြီးတော့ဒီ6th နေ့ဘာကနေထွက်တယ်ဒီဘက်ကို6th နေ့ရောက်တယ်ပေါ့
။အခုအဲ့တော့ဒီ American ပြည်တော်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်။ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်။နည်းနည်းမျှဝေပါလား
။ဒီဘက်ကိုရောက်လာတော့ဒီမှာအစိတ်ထဲမှာပေါ့အမြင်နဲ့ရှိတယ်ဘာလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ပွဲတစ်လုံးရရမယ်။အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးဖြစ်တယ်။ဘာလို့လဲဆိုတော့ကျမတို့ရှင်းတဲ့တော့ကကျမရဲ့ဒီအတန်းပိုင်ချက်မှပြောဖို့လည်းလေးပဲနေတော့တနည်းတိုင်းပြည်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတော့မြန်မာပြည်ရဲ့ကိုစားကိုပြုတ်တယ်ဆိုတာအများနဲ့မှတ်ထားပါလို့ပြောဖြစ်ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ဒီတိုင်းမှာတော့ဘာလို့ဖြစ်နေတယ်သူများကိုယ့်အကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်။အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါပေ
မဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖြစ်နေတောင်းစမတ်တက်ဖြစ်နေနေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ခလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီတော့မှမောင်လေးတွေငယ်ငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလည်းစားတယ်လို့လည်းပဲနေမယ်ဆိုရင်သူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျမလစ်ပါမှာပေါ့နော်တောင်းတက်ဖို့ကိုရှိတဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana UniversityPurdue University, Indianapolis, Indiana, ပေါ့နော်။အဲ့ဒီတောင်းကကျတော့စိတ်ကောင်းဖြစ်တဲ့အကြောင်းကိုသိချူတယ်။ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တဲ့အကြောင်းမလို့ in-state senior မရဘူးလေ။ဒီမျိုးမှရှိတဲ့တောင်းသားတွေအပေးရတဲ့ဇယိတ်ကကိုနည်းတယ်လေ။အပေးကနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေ။ဆိုတဲ့အခါကျတော့ جماعه ဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်။နေတဲ့အချိန်မှာကျမအလုံးလုံးတယ်အချိန်ကြီးပေါ့အလုံးလုံးတယ်အဲ့ဒီအချိန်မှာအဲ့ဒီကြောင်မှာတက်ကဆောက်ရဖြစ်တယ်အာနကဆောက်ရတယ်ကြောင်မတက်ခင်မှာအကြီးကိုအကုန်လုံးကြည်အောင်လုပ်တယ်နောက်အလုံးလျှောက်တဲ့အခါမှာလည်းဒီကြောင်တက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကြောင်ကိုပေးပေးတဲ့အလုံးကိုရှာတယ်ပြီးလို့ရှိရင်ကြောင်တက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုံးမျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီမဲ့အဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့အကြောင်းကတက်လာပြီဆိုတဲ့အခါကျတော့လေကိုကဒီမှာအိန္ဒိယမှာဝတ်ကျောင်းတက်ခဲ့ပါတယ်ပွဲလေးရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားစီလည်းဖြစ်တယ်လေဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေပြီးတာနဲ့အဲ့ဒီကနေမှတစ်ဆင့်ကိုဆင့်ပေါ့ကိုကလည်းကိုလည်းအရှိန်တက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးတက်မှပဲပွဲရသွားတဲ့အထိပေါ့အဲ့လိုတက်တယ်ကြားထဲမှာလည်းဘာဖြစ်ပြောအင်္ဂလိပ်စကားကလည်းကိုစကားမဟုတ်တဲ့အခါကျတော့သူများတနအီချိန်ပြီးတဲ့ဆိုကိုက2နာရီလောက်အချိန်ပြီးပြီးတော့ကိုကလစ်လာတဲ့ဆောင်လို့လေအပျော်ပါရင်လည်းစိတ်လိုက်ဖို့လည်းကိုကမှအချိန်မပေးနိုင်ဘူးနော်အဲ့တော့လည်းအချိန်ပြည့်လို့တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားလို့ခြင်းရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါးနှစ်လို့ထားချက်ထားထားပြီးမဲ့၄နှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလေးရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျဒီအခက်အခဲတွေဖြတ်သန်းတဲ့နေရာမှာပေါ့နော်တခါတည်းကြလို့ရှိလို့ရှိရင်စိတ်ဓာတ်ကျရမယ့်အချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကျုံနေဆိုတာကသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မရှိနိုင်ခဲ့တဲ့အဖော်ပ ဒီပေါ့နော်အဲ့ဒါအားငယ်တာပေါ့ကိုကအဲ့လိုငယ်တယ်ဆိုရင်တော့တမျိုးလေကိုကလည်းကြည့်ပြီးအမကိနာတစ်ခုပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်တိုင်းယူတဲ့အရွယ်လေးလက်ဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြတာလေအားနေရရောက်ကြားမမယူရခလေးရဖို့အချိန်တက်ပြီနော်အဲ့နောက်ပြီးတော့ခလေးဝင်ပွေးပဲနေအောင်ပဲပါညာမျိုးတွေပေါ့နော်အခါတလေကြရင်ပြန်စဉ်းစားတယ်လေဟောငါအတက်ကြီးနေသလားပေါ့နော်ကိုကလည်းကိုတော့ကိုပဲဆိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုတည်တယ်လေတနည်းဒီပညာမရခဲ့လို့ရှိရင်တက်ကလုံးပဲတော့မှသိချင်းဆောင်မှာမဟုတ်ဘူးသူတည်တဲ့တခြားမလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လောက်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှလည်းရှင်
းကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့အမျိုးရင်းကောင်တီကျမရေးဌာနမှာကျမနတ်အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့အခါမှာကျတော့ကျမကလည်းတွေ့လာတယ်ဆိုတော့ကျမမမျော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာမှာပေါ့နော်ကိုရဲ့အလူမျိုးအတွက်လည်းအဆုံးမချရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေ။ဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားရေးကိုဒုက္ခရောက်နေတဲ့လူတွေကိုကူညီနိုင်တာပြီးတာပါပဲ။ဒီလိုဆိုပြီးစိတ်တက်နေပဲကြောင်းဝင်လဲပြီးအောင်သင်ခဲ့တာပေါ့။ဒါနဲ့ဒီမှာလုပ်တဲ့ခါကျတော့ကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်လူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှပဲစီးရဲပြီးတော့ဆရာဝန်နဲ့ပုံမှန်မပြိုင်နိုင်တဲ့ဟာမျိုးပြန်သူတို့ကျမရေးနဲ့ပတ်သက်ပြီးတော့လည်းပညာပီးတွေကောင်းကောင်းမရတဲ့မျိုးတွေတွေ့လာတဲ့ခါကျတော့မှပြတော့အဲ့နဲ့အော်ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေကျမအဲ့လားနှစ်နှစ်လောက်စဉ်းစားတယ်မတက်ဖို့လုံလိုက်တက်မယ်လုံလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်ပြောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးကျမအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းကျမကိုနားလေတယ်ကျမကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တော်မှကိုအားပြန်နေသေးတယ်လေဒီတဲ့ခါကျတော့နောက်ဆုံးကျတော့ဗာပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကျတော့တက်တော့မယ်ဆိုပြီးတော့ကျမဆုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဗာလေးဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ health practitioner တက်မယ်ဆိုတော့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတ်တဲ့တဆင့်ပြင်ပြီးတော့ဆရာဝန်လူမျိုးစစ်ကူကွေရှိတဲ့အဆင့်ဆိုရဲခါကြတော့ဆရာဝန်နီးပါးပေါ့နော်ဒီပညာသင်ယူရမှာမလို့ဒီခလေးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့ခါကြတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုလေကျွန်မဆက်ဆက်တဲ့တုန်းကဆိုလေပထမဦးဆုံးအတန်းမှာလည်းမကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုတစ်ခုလေးနဲ့ပေါ့နော်တက်ရတာမျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ယူမများဘူးပေါ့အများတင်တော့ဘူးလေတစ်ခါကျရင်ဒါ subject တစ်ခုပဲအာဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တ
ယ်နည်းနည်းတော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုကြီးတမတန်းငယ်ဆိုတော့တုံးနေလေအဲ့နဲ့သူကလည်းအမေကိုချီအမေကိုအော်နဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမကိုင်းထိုင်နေမရဘူးထိုင်နေအဲ့ဒါမျိုးကျရင်အော်ကိုယ်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးကလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါမဲ့လည်းဗိုင်းဖြစ်ဖြစ်လေးလို့တော့ပြီးမှလည်းဆိုပြီးတော့ကိုယ်ကတည်းကခလေးကိုချီရင်းနဲ့လည်းအဲ့လိုအင်္ကာနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြာရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှာတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးတွေရှိတယ်လေဆိုတော့နောက်တော့ရသလားဆိုအဆောက်အအုံကတော့ရခဲ့တယ်ဒါမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါတော့လည်းခလေးတွေကမှအဆူဆူတိတ်သွားပြီဟာအမေအင်္ကာမလုပ်ရသေးဘူးနော်အင်္ကာတောက်လို့မရအောင်ဆိုတာလေကိုကနားကျင်လို့နိုင်တယ်ကွာဒီဘက်ကိုအတင်းမအင်္ကာတောက်လို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဒီတဲ့ခါကျတော့အခုအချိန်မှတော့ဖျားကြည့်စုတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တော့မရဘူးပေါ့
အဲ့တော့ကိုရဲ့ဆုံးဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော်
'Cause it only serves to make me more determined to achieve my
ဒါလာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုပတ်စဉ်တောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ကြားရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရဲ့ရှင်
။ဒီတစ်ပတ်တော့
အာကာသခီးသွားတွေအတွက်ဆန်းသက်လေ့လာနေတဲ့ဆေးပညာရဲ့ဆံရတီထွင်ဖန်တီးမှုတွေအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးပါတော့အမေရိကန်နဲ့ဥရောပပါဝင်နိုင်ငံတကာအာကာသနဲ့လေကြောင်းဆံရစူးစမ်းလေ့လာတဲ့ဌာနတွေဟာဒုံးပြန်လွှတ်တင်ရုံတင်မဟုတ်ဘဲလာမယ့်ဆယ်စုနှစ်လောက်အတွင်းအာကာသခီးရှည်တွားဖို့အတွက်ပါပြင်ဆင်နေကြတာဖြစ်ပြီးဒီထဲမှာအာကာသခီးအတွက်လိုအပ်မဲ့ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်တဲ့ Space Medicine အာကာသဆေးပညာရပ်လည်းပါဝင်ပါတယ
်။2018မနှစ်ကနှစ်ကုန်လောက်မှာအင်္ဂါတွားမဲ့အာကာသယင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အစာအိမ်ငန်းကြောင်ဥနံရံတစ်ဆူးတွေပြတ်တာရယ်။နောက်ပြီးတော့ဦးနှောက်ချိုးရင်းတာယောဂဗျာကြောင့်အသေးစောမယ်ဆိုတဲ့ဟာကိုသူတို့တည်တည်ချာချာစပြီးတော့တွေ့ပါတယ်။ဒါမနစ်ကနှစ်မကုန်ခင်လောက်မှစတွေ့တာပါ
။ကမ္ဘာလေးထုထဲမှာနေသားကျနေတဲ့လူခန္ဓာကိုယ်ဟာအာကာသထဲမှာဘယ်လိုပြောင်းလဲမှုတွေကြုံရနိုင်ပါသလဲ
။သိတာတဲ့အချက်ကတော့ကမ္ဘာပေါ်မှာတက်ရှိသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာဥမာအဖြစ်ရေတက်က80 90ရာခိုင်နှုန်းလောက်ရှိတယ်ဟာ။ဒီကိုယ်လုံးကိုဒီကမ္ဘာပေါ်မှာကမ္ဘာဆွဲအားနဲ့အညီမျှတာသာရှိနေအောင်ကဘာဝကဘာဆွဲအားနဲ့ချိန်ပြီးတော့ထားပါတယ်ဒီအာကာသတဲ့ရောက်သွားလို့ကဘာဆွဲအားလည်းမဲ့သွားတော့အဲ့ဒီပမာဏကကိုယ်ပေါ်မှာမျက်မျက်တရတာမရှိတော့ဘဲနဲ့ကိုယ့်ရဲ့အထက်ပိုင်းကိုအစမတန်တွန်းတင်လိုက်တဲ့ဓာတ်ပုံရိုက်လိုက်လို့ဒီအာကာသယင်မှုတွေရဲ့ပုံစံပုံဖြစ်နေလဲဆိုကိုယ်ခန္ဓာအထက်ပိုင်းကတော်တော်လေးကိုကြီးနေတာကိုတွေ့ရပါတယ်အဲ့တော့နှလုံးသွေးလေပတ်မှုပြောင်းတာနှလုံးခုန်တာပြောင်းသွားတဲ့ဟာကိုတွေ့လာပါတယ်ပြီးတော့အာကာသယင်ထဲမှာမဟုတ်ဘဲနဲ့အာကာသယင်ရဲ့အပြင်ဘက်ကိုထွက်ပြီးတော့အလုံးလုံးမယ်ဆိုလို့ချင်းရင်အာကာသဝတ်ဆုံဘူးရပါတယ်။ဒေပီအားလုံးဝမရှိတဲ့အတွက်ဒီအာကာသဝတ်ဆုံကိုဖိအားအောက်ဆီဂျင်အပြည့်နဲ့ပေးပါတယ်။ကျွန်တော်တို့ကဘာပေါ်မှာအသက်ရှူနေတဲ့အခါမှာ80ရာခိုင်နှုန်းလောက်ကနိုက်ထရိုဂျင်ပါပါတယ်။အဲ့တော့ဘာလို့ပေးရလဲဆိုလို့ချင်းနိုက်ထရိုဂျင်ကိုတဖြည်းဖြည်းလျှော့ပြီးတော့အောက်ဆီဂျင်ကိုတဖြည်းဖြည်းတင်ပေးရပါတယ်။နေလို့ရအောင်ဖြစ်သွားတဲ့အခါကျတော့မှအပြင်ထွက်ပြီးလမ်းလျှောက်ခိုင်းပါတယ်အာကာသအပြင်ထဲကို။အဲ့လိုဖိအားပြောင်းသွားတဲ့အတွက်ခန္ဓာကိုယ်ရဲ့ဇီဝပြောင်းလဲမှုရုပ်တရက်ဖြစ်တာကြောင့်နာမကျန်းဖြစ်တာကိုတွေ့ရပါတယ်။ဘာလို့ထရောမာလို့ခေါ်ပါလဲ။အဲ့ဒါပါလဲဆိုလို့ချင်းမျက်လုံးတစ်ဝိုက်မှာညရဲရောင်ပြီးဖြစ်လာတာ။ယောဂကိုစပြီးတွေ့ရပါတယ
်။အာကာသယင်မှုတွေမှာဖြစ်ပေါ်တဲ့ယောဂတွေကိုဆန်းစစ်ဖို့အတွက်လွတ်တဲ့ဆက်တွေအတွက်ပါသူတည်တနာလုပ်ပြီးတီထွင်ကြရတာဖြစ်ပါတယ
်အာကာသယင်မှုတွေရဲ့ကျန်းမာရေးအစိတ်စစ်တဲ့အခါ X-ray တို့ CT scan တို့ magnetic resonance imaging ပေါ့နော် MRI လို့အဲ့ဒါတွေလုပ်ဖို့အာကာသယင်ထဲမှာအဲ့လောက်လေးတဲ့အဲ့လောက်ကြီးတဲ့ပစ္စည်းကိုထည့်လို့မရတဲ့အတွက်အခုအာကာသဆေးပညာရှင်တွေက ultrasound ပေါ့နော်အတန်နဲ့ပုံရိပ်ကိုဖမ်းတဲ့ ultrasound နဲ့ဒီကိုယ်လုံးကိုရိုက်ပြီးလေ့လာရတဲ့ဆက်ကိုယူသွားရပါတယ်။ကဘာပေါ်မှာလည်းဒီ ultrasound နဲ့ခန္ဓာကိုယ်ရဲ့အတွင်းမှာလဲပတ်နေတာကိုကြည့်နေကြပါ။ဒါပေမဲ့အလွန်တရာမှကိုကြည်လင်ပြတ်သားတဲ့ပုံဖော်နိုင်တဲ့ ultrasound ဆက်ကိုခုတီထွင်နေပါတယ်
။ Now အာကာသနဲ့ကြုံရတာတစ်ခုကကိုခန်းအားတဖြည်းဖြည်းနည်းလာတာပါ
။ Body immune system ကိုခန်းအားလျော့သွားတာကိုလည်းတွေ့ရပါတယ်အပီပီဆိုင်ရာအာကာသစခန်းမှာဘာကြောင့်ဖြစ်တယ်လဲဆိုရင်ကမ္ဘာဆွေရာမရှိတဲ့နေရာမှာယောဂဖြစ်တဲ့ဒီဘက်တီးရီးယားပိုးတွေကိုမွေးထုတ်လိုက်တဲ့နှုံးကကမ္ဘာပေါ်မှာတဲ့အစတော်တော်ကိုများတာကိုတွေ့ရတယ်အဲ့တော့ကူးစက်ယောဂဖြစ်မှုကပိုပြီးမြန်လာပါလိမ့်မယ်ဒီဘက်တီးရီးယားရတဲ့ယောဂကကုဖို့အတွက်ပန်နီဆီလင်လို့ပေါ့နော်အန်တီဘိုတစ်ပတိစီဝဆေးလို့ဆေးမျိုးကယူကမ္ဘာပေါ်မှာတုံးတဲ့ဆေးမျိုးနဲ့မတိုးတော့ဘူးဆိုတာကိုသိလာပြီအဲသိလာတဲ့အတွက်ပို့ပြီးတော့အစွမ်းထက်တဲ့ဆေးတွေကာကွယ်ဆေးတွေကိုအခုကျွန်တော်တို့ရှာနေရပါတယ
်အာကာသခီးရှည်သွားရင်နွမ်းနေနှုံးချလာရကနောက်ဆက်တွဲဆိုးကျိုးတွေရှိနိုင်ပါတယ
်အာကာသယင်မှုတွေတွေ့ရတဲ့ကျန်းမာရေးပြဿနာပေါ့နော်နောက်တစ်ခုကတော့လွယ်လွယ်နဲ့ fatigue ပေါ့နော်ပင်ပန်းနွမ်းနေတာပေါ့အဲ့လိုဖြစ်တာဘာကြောင့်လဲဆိုရင်ကမ္ဘာဆွေးအားမရှိတော့ပဲနဲ့ကိုယ့်ရဲ့ဟန်ချက်ပျောက်သွားတာလည်းပါပါတယ်ကမ္ဘာဆွေးအားရှိတဲ့အတွက်ကျွန်တော်ကိုယ့်ဟန်ချက်နဲ့ကိုယ်လမ်းလျှောက်တယ်ဟိုမှာဟန်ချက်မရှိတော့ဘူးအဲ့တော့လေထဲမှာမျောပြီးတော့သွားနေတဲ့အတွက်အုံနောက်တို့နားတို့တွေးလည်ပတ်မှုတွေဒုက္ခပေးပြန်ပါတယ်အဲ့တော့ဒီပင်ပန်းနွမ်းနေမှုကြောင့်ဖြစ်ရတဲ့အဓိကအကြောင်းရင်းကိုသူတို့ပြန်ပြီးလေ့လာဘာကြောင့်ဖြစ်ရလဲဆိုတော့အဲ့ဒီ circadian rhythm ပေါ့နော် cycle ပြောင်းသွားတာကိုပြောပါအာကာသရဲ့ရောက်သွားတဲ့အခါကျတော့နေ့တို့ညတို့မှောင်သွားတာတို့လင်းတော့တာမရှိတော့ဘဲနဲ့အာကာသစခန်းထဲမှာ24နာရီမှာတစ်ခါကဘာဦးတပတ်လည်မဲ့အစားမိနစ်90တိုင်းလည်နေတဲ့အခါကျတော့နေ့ည24နာရီနေဝင်နေထွက်နဲ့အမြဲတမ်းချိန်စပြီးနေတဲ့ကဘာဘွားလူတွေအတွက်ကဇီဝပုံမှန်လည်ပတ်မှုပြောင်းသွားတာပေါ့ပြောင်းသွားတဲ့အခါကျတော့ဒီအေးရပြက်တာမောတာလွယ်လွယ်နဲ့ပင်ပန်းတာဒီယောဂတွေကအဲ့ဒီမှာစတယ်လို့မြင်ရပါတယ်
အာကာသထဲမှာအနေကျရင်ဖြစ်လာနိုင်တဲ့ယောဂတစ်ခုကအယိုးပွားယောဂပါ။အ
ာကာသထဲမှာ၄-၅လလောက်နေပြီးတာနဲ့ဒီ bone density ပေါ့နော်ဒီအယိုးပွားယောဂကဖြစ်လာတာကိုတိုင်းလို့ရပါတယ်။ကဘာကိုပြန်ရောက်ပြီးမူလအယိုးကျင့်နေမှုတဘာဝအတိုင်းပြန်ဖြစ်ဖို့အသုံးနှစ်လောက်စောင့်ယူရပါတယ်။အဲ့ဒါဘာကြောင့်လဲဆိုတဲ့အခုဒီအဖြေရှာလို့မရသေးပါဘူး။အဲ့တော့သူ့ကိုအစာအတောက်တကူလုံးကိုမျက်နှုံးမြင့်နှိပ်တဲ့ကရိယာနဲ့နှိပ်ပေးတယ်။အယိုးစစ်တွေအားကောင်းတဲ့ဆေးတွေကိုခုရှာဖွေနေရပါတယ်။ကြွက်သားတွေပန်ပါတာဘယ်တမ်းမှကြီးလေ့ကျင့်ခန်းနဲ့လုပ်ရမလဲ။ဘာစီးဖွာမလဲဆိုတဲ့ဟာလဲလေ့လာနေကြပါတယ
်။အာကာသထဲသွားသူတွေအမြင်အာရုံချို့ယွင်းမှုဘာကြောင့်ဖြစ်လာတာပါလဲ
။အာကာသထဲရောက်သွားတဲ့အခါကြွက်သားတွေမတန်တဲ့အခါကျတော့မျက်လုံးအိမ်ဘေးကထိန်းထားတဲ့ကြွက်သားတွေကကြောရေးလာတဲ့အခါမြင်မကြည့်လင်တာကိုတွေ့ရပါတယ်။စက်တာဝလာမှာလက်ရှိတွေကျမ်းမာရေးထိခိုက်စေတဲ့ရောင်ကြီးတွေရှိပါတယ်။ကဘာလီတူအိုဆုံးအစွာတွေကသဘာဝအရဒီအန်ဒီယာတွေမကြောက်ပါဘူး။ဒါပေမဲ့အာကာသတွေရောက်တော့ဒီရောင်ကြီးတွေရဲ့အချိုးတက်ရောက်မှုခံရပါတယ်။1982ခုနှစ်မှာဆိုဗီယက်အာကာသယာဉ်မှူးဟာရက်200ကျော်အာကာသတွေမှာနေခဲ့တဲ့ကက်ဒရက်မျက်လုံးတိမ်ဖြစ်ပြီးတော့အမြင်ကွယ်လူနီးပါးဖြစ်သွားတာကိုတွေ့ရပါတယ်။
ရုပ်ပိုင်းဆိုင်ရာတွေမှာစိတ်ပိုင်းဆိုင်ရာအတွက်ပါအလေးထားပြီးသူတေသနာတွေလုပ်နေကြတာပ
ါအင်္ဂါကြိုသွားမယ်ဆိုလို့ရှိရင်သွားတာရယ်ပြန်တာရယ်နေတာနဲ့ဆိုလို့ရှိရင်၄နှစ်ခွဲ၅နှစ်လောက်ကြာပြီးအာကာသယာဉ်ကနေတနေရာထဲမှာအကြာကြီးနေရတဲ့အခါစိတ်ဖောက်ပြန်တဲ့ဟာမဖြစ်အောင်ဘယ်လိုဖန်တီးယူမလဲဆိုတာကိုအာကာသစိတ်ပညာဆိုင်ရာသူတေသနာပြုလုပ်မှုမှာအလွန်အရေးပါတယ်အတွက်တကွာလုံးမှာရှိတဲ့အာကာသအေဂျင်စီတွေကအရန်ကိုစူးစမ်းနေကြပါတယ်တစ်ချိန်တည်းမှာပေါ့နော်ဒီအာကာသစေဝါပေရကာကွယ်တဲ့ဆေးတွေစေယောဂကုနေတွေကနေဆေးအစ်စ်တွေခေါ်လာတဲ့အခါကျတော့လက်ရှိနေစဉ်တုံးဆွဲနေတဲ့ကုသနေတဲ့ဆေးပညာကိုအတော်ကိုအထောက်အကူပြုတယ်ဆိုတာကိုတွေ့ရပါတယ
်အာကာသဆေးပညာဟာအာကာသအတွက်တမကကဘာမြေပေါ်မှာလက်တွေ့အသုံးဝင်နေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေ့ညမှအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်မှနားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိဇာအစီအစဉ်အစဆုံးကမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ညပိုင်းမှာတော့မြန်မာတခွင်သတင်းတောက်မှတ်စုတိုက်ရိုက်လေးလိုင်းစုတွေကစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်နိုင်ပါတယ်ရှင်။ခုစနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်မရှင
်။သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းနေတဲ့ American Outlook တော်ကယူကရိန်းနဲ့ပတ်သက်တဲ့အထောက်အထားတွေလာရောက်ပြီးထွက်ဆိုဖို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုဆင့်ခေါ်လိုက်ပါတယ်။ Outlook တော်ရေးရာကော်မတီ3ခုရဲ့အကြီးအကဲတွေက Mike Pompeo ဒီထောက်ထားတွေလာရောက်တင်ပြဖို့အတွက်အချင်းတပတ်ပေးထားပါတယ်။နောက်နိုင်ငံခြားရေးအရာရှိကြီး၅ဦးကိုလည်းလာရောက်တက်တည်ခံဖို့အတွက်သတင်းနှစ်ပတ်အချင်းပေးထားပါတယ်။သမ္မတထရမ့်အစိုးရဟာတရုတ်ကုမ္ပဏီတွေကို American Stock Exchange ဈေးကွက်မှာမှတ်ပုံတင်ထားတဲ့စာရင်းကနေထုတ်ပယ်ပစ်ဖို့အတွက်စဉ်းစားနေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ဒါဟာတရုတ်နိုင်ငံအတွင်းမှာ American တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်ဖို့အတွက်နှီးလန့်တရဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမရီရိုက်စ်ဟာစက်တင်ဘာ29ရက်ကနေအောက်တိုဘာလ4ရက်နေ့အထိထိုင်းနဲ့မြန်မာနိုင်ငံတွေကိုတွားရောက်မှာပါ။သူဟာမြန်မာနိုင်ငံမှာ American Center နဲ့ Mandalay Jefferson Center တို့ပူးတွဲပြုလုပ်မဲ့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ Democracy ရေးပါပုံအစီအစဉ်မှာအဖွဲ့မိန်ကွန်းပြောဖို့ရှိပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖျက်ကူးဖို့အတွက်ကြိုးစားခဲ့တဲ့ရိုဂျာဒုက္ခတဲ့နှစ်ဦးကဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ January လကနေခုထိဥပဒေစိုးမိုးရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုကြောင့်တေဆုံးရတဲ့ရိုဂျာ44ဦးရှိပြီဖြစ်ပါတယ်။
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။အခုညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ကို internet ဆာမျက်နှာကနေပြီးတော့လည်းနားဆင်ချင်ရင်တော့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA သောတာရှင်များနဲ့တော့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန့်ချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.